ခုလာမဲ့ရွေးကောက်ပွဲအတွက်ဝင်ရောက်ရှင်ပြိုင်ကြဖို့ပါတီမှတ်ပုံတင်တဲ့နေရာမှာဦးရဲထွန်းဦးဆောင်နဲ့80မျိုးဆက်ចောင်းသားလူငယ်များပြည်ထောင်စုမြန်မာနိုင်ငံပါတီကသူတို့ရဲ့အလံကိုចောင်းသားတမကအလံအဖြစ်အသုံးပြုထားတဲ့အပေါ်အရင်ចောင်းသားခေါင်းဆောင်ဟောင်းတွေရောလက်ရှိចောင်းသားတမကတွေကပါကန့်ကွက်နေကြပါတယ်ဒီအကြောင်းကိုတော့ဘန်ကောက်ရုံးကနေကိုတာညုံကမေးမြန်းတင်ပြထားပါတယ်ရှင်
78မျိုးဆက်ចောင်းသားလူငယ်များပြည်သူ့မြန်မာနိုင်ငံဒီပါတီရဲ့အလံဟာဘဂဒါမြောက်အဖွဲ့ချုပ်ရဲ့အလံဖြစ်တာကြောင့်ဒါဟာចောင်းသားတမိုင်းအစဉ်လာကိုထိခိုက်စေတယ်ဆိုပြီးတော့ကန့်ကွက်သူတွေကပြောပါတယ်80မျိုးဆက်ចောင်းသားလူငယ်များပြည်သူ့မြန်မာနိုင်ငံဆိုတာဟာလက်ရှိနှစ်ရှည်ထောင်ဒဏ်တွေနဲ့အကျဉ်းကျခံရတဲ့ကိုမင်းကိုနိုင်ကိုကူကြီးကိုထေးကျွေးဦးဆောင်တဲ့80မျိုးဆက်ចောင်းသားများအ
ော့အတက်ခံဒီမိုကရေစီလှူရှားသူတွေဘက်အမြင်မှာတော့ဒီအဖွဲ့ဟာအစိုးရလှူလာတဲ့အဖွဲ့စစ်အစိုးရကနောက်ခံပေးထားတဲ့အဖွဲ့လို့ယူဆကြပါတယ်အခုလိုမျိုးဒီကျောင်းသားသမဂ္ဂအလံကိုပါတီအလံအဖြစ်နဲ့ယူသုံးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရဲ့ဒီမြေအောက်အဖွဲ့စည်းတစ်ခုအနေနဲ့ယက်တီလှူရှားနေတဲ့ဘက်ကသားများအဖွဲ့ချုပ်ကလည်းကန့်ကွက်ကြောင်းကြေညာချက်ထုတ်ပါတယ်ပြောခွင့်ရသူကိုဇာနီကဒီအလံဟာကျောင်းသားတုတယ်မဟုတ်ပဲနဲ့မြန်မာလူထုကယုံကြည်အားထားရတဲ့အလံဖြစ်တယ်ဒါကိုအလွယ်သုံးစားမလုပ်သင့်ဘူးလို့မြင်ပါတယ
်အဲဒီလိုအလံကိုဒီနိုင်ငံရေးပါတီဖွဲ့စည်းတူတူတယောက်ရဲ့သဘောထားတည်းဒီဟာဒီရဲ့ image ကိုဒီရဲ့ပုံရိပ်ကိုယူသုံးတာဟာဒါတော့ကျွန်တော်တို့အနေနဲ့လက်ခံနိုင်ကြအကြောင်းမရှိလို့မြင်တယ်ဒါဖြစ်လို့လည်းဆိုအစဉ်ဆက်သမိုင်းနေမှာဘဂဒကျွန်တော်တို့မကနေတွေ့ရဒီခေါတောင်းလံဆိုတာအနေနဲ့ဘုံဝင်တဲ့ရှိခဲ့ပါလေလူလူကိုသစ္စာမပေါက်ခဲ့ဘူးဖြစ်တဲ့တည်းလူလူကိုရံနဲ့ဒီခေါတောင်းလံရင်တို့တွန့်တူလိုက်ပြီဆိုတာနဲ့ဒီလံပုံမှာကျွန်တော်တမက်ကပုံမှာယုံကြည်မှုရှိ
ဒီကိစ္စနဲ့ပတ်သက်လို့တော့အရင်88လှူရှားမှုမှာပါဝင်ပတ်သက်ခဲ့ကြတဲ့ကျောင်းသားဟောင်းတွေကလည်းကန့်ကွက်ကြောင်းကော်မရှင်ကိုစတင်ဖို့အတွက်ပြင်ဆင်နေတယ်လို့ကြားရပါတယ်1989ခုနှစ်မှာဘဂတာမြအဖွဲ့ချုပ်ရဲ့အထူးအတွင်းမှုတာဝန်ယူခဲ့တဲ့ကိုညိုထွန်းကတော့ခေါတောင်းဆိုတာကျောင်းသားတုတင်ဂိတဆိုတာမှတ်ပုံတင်စရာမလိုပဲနဲ့မြန်မာလူလူအားလုံးသိကြတယ်လို့ပြောပါတယ်
သူတို့ကသမိုင်းကိုနားမလည်လို့သုံးမိတာဆိုရင်တော့ဒါဝန်းနေစရာပေါ့ဗျာအဲနောက်တစ်ခုကသူတို့ကကျောင်းသားတွေရဲ့သင်္ကေတဆိုတဲ့ပုံစံမျိုးနဲ့လူတို့ကိုချင်အောင်ချင်မလှုပ်ချင်ပြီးမယိုးသားတဲ့စိတ်နဲ့နိုင်ငံရေးတုတ်တယ်ဆိုရင်တော့ဒီလမ်းကိုယူတယ်ဆိုရင်တော့ဒါကတော့ကျွန်တော်တို့ပြင်းပြင်းထန်ထန်ကိုရှုံချကန့်ကွက်တယ်ခင်ဗျခွတော်ဆိုတာကကျောင်းသားတွေရဲ့လိုမျိုးသင်္ကေတပဲဗျာဒါမှတ်ပုံမတင်ရဘဲနဲ့ဒါအတိမတ်ပြုထားတဲ့ကိစ္စပဲအဲဒါအပြင်သူတို့လှုပ်လိုက်တာဟာလာကိုလိုနီကတလေပူဆောင်ပြီးယူခဲ့တဲ့ကျောင်းသားကောင်းဆောင်တွေကျောင်းသားတုတရားလုံးတွေကစပြီးတော့ဒီနေ့ချိန်ထိရှိနေတဲ့ကျောင်းသားတုတရားလုံးကဒါစော်ကားလိုက်မှုကြီးတစ်ခုပဲလို့ကျွန်တော်ခံစားရတယ်ဗျအ
ဲ့တော့ဒီအတွက်ကိုညိုထွန်းတို့ဘယ်လိုများစီစဉ်နေကြလဲခင်ဗျကန့်ကွက်ဖို့အတွက်ပြင်တယ်လို့ကြားပါတယ်
အဲ့ဒီတော့ပြင်ဆင်နေပါတယ်ကန့်ကွက်ဖို့ကလည်းပဲမနေ့ကနောက်ဆုံးဖြစ်နေပါတယ်ဗျာ
ဟုတ်ကဲ့အဲ့ဒါကော်မရှင်လှမ်းပြီးကန့်ကွက်မှာပေါ့နော
်ဒါပေါ့ဒါပေါ့ဒါပေါ့အခုဆိုလို့ရှိရင်လည်းဟိုတက်နဲ့တချို့ဆိုလို့ရှိရင်လက်မှတ်တွေလိုက်ထိုးနေပါတယ်ဗျာအဲ့တရင်လည်းကြားရပါလိမ့်မယ်အဲ့ဒါကတော့ကျွန်တော်တို့ကော်မရှင်ကိုစာရောက်သွားတဲ့အခါကျတော့တရင်ထွက်လာပါလိမ့်မယ
်88မျိုးဆက်ကျောင်းသားဟောင်းတွေထဲမှာအခုလာမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီထောင်ချမဲ့သူတွေလည်းရှိပါတယ်ပြည်အောင်စုဒီမိုကရေစီပါတီဖြစ်နေမှတ်ပုံတင်ထားတဲ့ကိုဖြိုးမင်းသိန်းကဒီကျောင်းသားသမဂ္ဂအလံကိုသူတို့အနေနဲ့တံမိုးထားတာကြောင့်ပါတီနိုင်ငံရေးတဲ့ကိုဆွဲမသွင်းသင့်ဘူးလို့အမြင်ရှိပါတယ
်။သမိုင်းပေါ်မှာတစ္ဆာရှိရပါမယ်။အခုသူတို့ယူသုံးတဲ့ခွတောင်းအလံတော်ဟာဘာဂဒရဲ့အလံတော်ဖြစ်ပါတယ်။ကျွန်တော်ကိုယ်တိုင်လည်းဘာဂဒမှာတာဝန်ထမ်းဆောင်ခဲ့ပူပါတယ်။ကျွန်တော်တို့ကဒီအလံတော်ကြီးပေါ်မှာတစ္ဆာရှိတင်ပါတယ်။ဒီအလံတော်ကြီးဟာအမျိုးသားရေးအလံတစ်ခုဖြစ်ပါတယ်။ကျွန်တော်တို့ရဲ့နိုင်ငံရေးပါတီတစ်ခုလုပ်မယ်ဆိုရင်ဘာဂဒရဲ့အလံတော်ကိုတော့မသုံးတင်ပါဘူး။
88ခုနှစ်နောက်ပိုင်း90ခုနှစ်ရွေးကောက်ပွဲအတွက်ပါတီတွေမှတ်ပုံတင်ကြတော့NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်အလံမှာခွတောင်းတစိ့ပါဝင်တာကြောင့်ကျောင်းသားအစုအချို့ကကန့်ကွက်ပြောဆိုမှုတွေလုပ်ခဲ့တာရှိခဲ့ပူပါတယ်။ဒါပေမဲ့လည်း NLD အလံဟာကျောင်းသားသမဂ္ဂအလံမဟုတ်သလိုသူတို့ရဲ့အလံထဲမှာလည်းခွတောင်းကိုထည့်သွင်းထားတာဟာ88လှုပ်ရှားမှုကိုစခဲ့တဲ့ကျောင်းသားတွေကိုဂုံပြုလိုတာဖြစ်တယ်လို့အဲဒီတုန်းကဖြည့်ရှင်းခဲ့ပါတယ်။အခုဒီကန့်ကွက်မှုတွေနဲ့ပတ်သက်ပြီးတော့ဒီဖွဲ့ကိုစတင်ထူထောင်တဲ့ဦးအေးလွင်ကိုရောလက်ရှိပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဦးရဲထွန်းကိုပါမေးမြန်းဖို့အတွက်သူတို့ရဲ့ပါတီရုံးကိုဆက်သွယ်ခဲ့ပေမဲ့လို့သူတို့နှစ်ဦးစလုံးနေပြီးတော့ကိုတွားရောက်နေတယ်ဆိုတဲ့အတွက်ကြောင့်မလို့သူတို့ရဲ့အမြင်တွေသူတို့ရဲ့တုံ့ပြန်ချက်တွေကိုမေးမြန်းခွင့်မရခဲ့ပါဘူးခင်ဗျာ